အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးခဲ့တဲ့ကြားကအငြင်းစားကြီးတဲ့ဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့ခန့်ခဲ့တယ်ဆိုတာကိုအင်ဂျီတော်ကအတည်ပြုပြောလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်နိုဗ ెంబ ာလ10ရက်နေ့ကသမ္မတဘရက်အိုဘားမားနဲ့အင်ဂျီတော်မှတွေ့ဆုံခဲ့စဉ်မှာသမ္မတအိုဘားမားကမစ္စတာထရမ့်ကိုကိုယ်တိုင်သတိပေးခဲ့တာဖြစ်တယ်ဆိုတာကိုအင်ဂျီတော်ပြောခွင့်ရသူရှွန်စပိုက်ဆာကတင်းနာနေကတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။ရွေးကောက်ပွဲကာလကထရမ့်ကိုထောက်ခံပြီးတော့သမ္မတအိုဘားမားရဲ့ဆွမ်းဆောင်မှုတွေကိုရှုတ်ချပြောကြားခဲ့တဲ့ဖလင်းကိုအိုဘားမားကတိတ်မကြိုက်တာလူတိုင်းသိတယ်လို့မစ္စတာစပိုက်ဆာကဆိုပါတယ်။ဖလင်းရဲ့စီမံခန့်ခွဲမှုပုံစံကြောင့်စစ်ဖက်ထောက်လိုက်ရဲ့အကြီးအကဲရာထူးကနေ2014ခုနှစ်မှာသမ္မတအိုဘားမားဖယ်ရှားခဲ့တာဖြစ်ပါတယ်။မစ္စတာအိုဘားမားရဲ့တတိပေးမှုကြားကပဲဖလင်းကိုအမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့သမ္မတထရမ့်ကခန့်အပ်ခဲ့ပြီးတော့ရုရှားနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တာကြောင့်24ရက်အတွင်းမှာပဲရာထူးကနေထယ်ရှားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဖလင်းရဲ့နောက်ကြောင်းလုံခြုံရေးကင်းရှင်းကြောင်းထောက်ခံချက်ကို2016ခုနှစ်မှာဘာကြောင့်အိုဘားမားအစိုးရကဆက်ပြီးပေးထားတယ်လဲဆိုတာကိုအင်ဂျီရောပြောခွင့်ရစပိုက်ဆာကမေးခွန်းထုတ်ခဲ့ပါတယ်။အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကြီးနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဖလင်းကဒုသမ္မတမိုက်ပန့်ကိုလင်ညာပြောခဲ့တယ်ဆိုတာကိုထရမ့်အစိုးရတက်လာပြီးပြီးချင်းမှာအင်ဂျီရောတာဝန်ရှိသူတွေကိုသူတတိပေးခဲ့တယ်လို့ထရမ့်အစိုးရလက်ထက်ကရှေ့နေချုပ်တာဝန်ကိုခေတ္တတာဝန်ယူခဲ့သူဆယ်လီယိတ်ကလည်းအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီခွဲဈာနာပွဲမှာပြောကြားခဲ့ပါတယ်။ကြားချက်ထောက်လှမ်းမှုတွေအရဖလင်းနဲ့ရုရှားတပ်အမတ်ကြီးစာကေခက်စလက်တို့ကြားအဆက်အသွယ်ရှိခဲ့တယ်ဆိုတာသိရတယ်လို့ဆယ်လီယိတ်ကတင်းလာနေကဈာနာပွဲမှာပြောကြားခဲ့ပါတယ်။